အနှစ်20 30လောက်တုန်းကလေကွန်ပျူတာသုံးတဲ့သူတွေကိုတော်တော်လေးဒုက္ခပေးခဲ့တဲ့ကွန်ပျူတာဗိုင်းရပ်စ်တွေကိုအခုပြန်မြင်ရတော့လေစိတ်ပြီးတော့ကြောက်စရာမကောင်းလို့ပဲ
ကွန်ပျူတာဗိုင်းရပ်စ်တွေဆိုမှတော့ကြောက်စရာမကောင်းပဲနေပါမလားမဆုမြတ်မှာ
အဲ့ဒီအချိန်ခါတွေတော့အတော်ဆိုးရင်ကြာဖြစ်ခဲ့မှာပေါ့အခုတော့အဲ့ဒီဗိုင်းရပ်စ်တွေကိုပြန်ပြီးတော့မှစူးစီးပေးထားတဲ့ online ပြလိုက်မှရှိနေတာဆိုတော့အန်ဒီယံမရှိတော့ဘူးဆိုတာသိနေတာလဲပါမယ်ကိုဝင်းခန့်မောင်ကြီးဒီမှာလေ Melbourne Museum ဆိုတာ1980နဲ့1990ပြည့်နှစ်တွေတော့ကတော်တော်လေးဒုက္ခပေးခဲ့ကြတဲ့ computer virus malware program တွေကိုအခုခေတ်လူငယ်တွေပြန်ပြီးတော့မှသိနိုင်အောင်ဆိုပြီးလုပ်ထားတဲ့ online virus ပြလိုက်လေ
ဟုတ်ပါဗျာအဲ့ဒီခေတ်တုန်းက malware virus မျိုးတွေကအခုခေတ်မှာလည်းမရှိတော့ဘူးအဲ့ဒီ virus program တွေကိုဖန်တီးခဲ့တဲ့သူအများစုကလည်းအပျော်သဘောမျိုးလက်တဲ့စမ်းကြတာမျိုးဗျအိမ်သုံးကွန်ပျူတာတွေတွင်တွင်ကျယ်ကျယ်စသုံးကားစအချိန်တွေမှာဆိုရင်ကွန်ပျူတာဟာ့ဒ်ဝဲတွေကိုအခွင့်ကောင်းယူပြီးတော့ဖန်တီးခဲ့ကြတဲ့ virus မျိုးတွေဆိုတော့အဲ့ဒီဟာ့ဒ်ဝဲတွေကိုပြင်နိုင်ခဲ့တာလဲကြာပြီးနောက်အဲ့လိုကွန်ပျူတာမျိုးတွေကိုလည်းအခုခေတ်မှာတော့ပြားလိုက်တွေမှာပဲရှာနိုင်တော့မယ်ထင်တယ်ဗျ
အဲ့အကြောင်းမို့လို့ဒီဖင်လန်နိုင်ငံကကွန်ပျူတာအင်တာနက်လုံခြုံရေးဆိုင်ရာပညာရှင်မီကိုဟီပိုနန်ကသူစုစည်းထားသမျှကို Melbourne Museum ဆိုပြီးတော့မှ online ပြလိုက်လုပ်ထားတာပဲကွန်ပျူတာသမိုင်းပညာရှင် Jason Scott နဲ့ပေါင်းပြီးတော့လုပ်ထားတဲ့အဲ့ဒီပြလိုက်မှာအရင်တုန်းကကွန်ပျူတာတွေကိုဒုက္ခပေးခဲ့တဲ့ Malware Virus Program ပေါင်း80လောက်ကိုလေ့လာနိုင်ပါတယ်အန်ဒီယပေးနိုင်တဲ့ကုတ်တွေအားလုံးကိုရှင်းထားပြီးသားမို့စိတ်ချလက်ချနဲ့အရင်တုန်းကကွန်ပျူတာ Virus တွေကဘယ်လိုမျိုးလဲဆိုတာကိုတစ်ခုချင်းစီ click လုပ်ကြည့်လို့လည်းရပါတယ်
ပြောရမယ်ဆိုရင်တော့ဗျာ1980 1990ခုနှစ်တွေလောက်တုန်းကကွန်ပျူတာဗိုင်းရပ်စ်တွေကဒီနေ့ခေတ် virus တွေနဲ့တော်တော်ကွာတယ်ဗျ malware ပြလိုက်မှာပြထားတဲ့ virus program တွေကိုကြီးလိုက်တာနဲ့ကိုသိတာတယ်အဲ့ဒီတုန်းက virus တွေကသူတို့ဝင်တဲ့ကွန်ပျူတာကနေပိုင်ရှင်တွေကို virus ဝင်နေပြီဆိုတာမျိုးသိစေချင်တော့ပုံစံမျိုးစုံတွေကိုအတိပေးတာမဆုမြတ်ဘူးကဥပမာကွန်ပျူတာ screen ပေါ်မှာရောင်းစုံအသွေးစုံတွေပေါ်လာတာမျိုးတို့အတဲနှလုံးခုန်နေတဲ့ပုံပေါ်လာတာမျိုးတို့ဂိမ်းပုံစံပေါ်လာပြီးဂိမ်းကစားခိုင်းတာမျိုးတို့လိုသုံးနေတာပါပဲ
စိတ်ဝင်စားဖို့ကောင်းတဲ့ virus တွေကိုလည်းသူကစူးစမ်းပြတာပါလို့ malware ပြလိုက်ကိုဖန်တီးတဲ့ Miko Hyponen ကပြောတယ်လေသူအကြိုက်ဆုံး virus program ကတော့ casino တဲ့အဲ့ဒီ virus ကသူဝင်ပြီဆိုတာနဲ့ဒီ computer screen ကအမဲရောင် comment ပေါ်လာပြီးတော့ computer ထဲမှာရှိသမျှအချက်အလက်တွေကိုဖျက်ဆီးပစ်လိုက်ပြီးဒါပေမဲ့ copy တော့ရှိတယ်ပြန်ရချင်လို့ရှိရင် jackpot ကစားပါဆိုပြီးတော့ကစားခိုင်းတယ်တကယ်တော့မဟုတ်ဘူးသူကစားခိုင်းတဲ့ jackpot ကလည်းအနိုင်မရှိဘူးအရှုံးကြီးပဲပို့ဆိုးတာကအဲ့ဒီခေတ်တုန်းကအခုလိုမျိုး backup တွေဘာတွေလဲလောက်ကြသေးတာမဟုတ်တော့ကွန်ပျူတာထဲမှာရှိသမျှ data တွေအားလုံးဆုံးပြီပဲအဲ့လိုမျိုးဆိုရင်တော့အဲ့ဒီခေတ်တုန်းကတုံးကြတဲ့ DOS program တွေကိုအစအဆုံးပြန်သွင်းပြီတော့ပဲ
ခေတ် malware virus တွေနဲ့အဲ့ဒီခေတ်တုန်းက virus တွေမတူတဲ့အဓိကချက်ကကွန်ပျူတာတွေကိုဖျက်ဆီးပစ်တဲ့နေရာမှာပေါ့ခုခေတ် virus တွေကကိုယ့်ကွန်ပျူတာတွေကိုဝင်လို့ဝင်နေမှမသိပဲကိုယ့်အချက်လက်တွေကိုထောက်လန်းနေတာမျိုးကိုနောက်သူတို့ရထားတဲ့အချက်လက်တွေလူသိရှင်ကြားမဖော်ထုတ်စေချင်ရင်ငွေပေးဆိုတာမျိုးငွေညှစ်ကြတာရင်ခေတ်တုန်းက virus တွေကြတော့သူတို့ဝင်သမျှကွန်ပျူတာတွေကိုအတိပေးပြီးတော့ကိုဖျက်ဆီးပစ်လိုက်ကြတာမဆုမြတ်မွေ
အဲ့ဒီ virus ဖန်တီးတဲ့သူတွေကို Miko Hyponen ကတော့ happy hacker တွေတဲ့ဘာလို့လဲဆိုတော့အရင်တုန်းက hacker တွေကသူတို့ဝင်တိုက်ခိုက်တဲ့ computer ရဲ့ screen ပေါ်မှာပုံမျိုးစုံစာမျိုးစုံပေါ်လာတဲ့ visual effect တွေကိုအသားပေးကြတယ်ဒီနေ့ခေတ် malware program တွေကကြတော့အများစုကဒီရာဇဝတ်ကိုင်းနေနောက်ထောက်လန်းရေးဌာနတွေကလျှို့ဝှက်ထောက်လန်းဖို့ဖြစ်တယ်လို့သူကပြောတယ်ကိုဝင်းခန့်မောင်ရဲ့အရင်တုန်းကအပျော်သဘောလုပ်ကြတဲ့အဲ့ဒီလို hacker မျိုးတွေကိုအခုရှာလို့တော့မှမရကြတော့ဘူးလို့ပြောထားတာကို Smithsonian Online Magazine ဆောင်းပါးထဲမှာကိုးကားရေးထားတယ်ရှင
် The Next Web ရဲ့ online ဆောင်းပါးထဲမှာတော့အရင်တုန်းက virus ဟောင်းတွေကအမှုပညာမြောက်လှတယ်လို့တော့ရေးထားပါတယ်ကိုယ့်ရဲ့ computer ကိုဖျက်ဆီးပစ်တဲ့ virus တွေဖြစ်ပေမဲ့ virus program တွေကအင်မတန်စိတ်ဝင်စားစရာပုံစံမျိုးစုံပဲတဲ့အဲ့ဒီခေတ်တုန်းက antivirus software program တွေကိုလည်းအိမ်သုံး computer တွေမှာပြန်ဝင်ကြကြတိတ်သုံးကြတာမရှိသေးတဲ့အကြောင်းကိုသူစောင်းမမှာထောက်ပြထားပါသေးတယ်။ခုခေတ်ကွန်ပျူတာဗိုင်းရပ်စ်တွေကတိတ်ကိုအန္တရာယ်များပေမဲ့အဟောင်းတွေလိုစိတ်ဝင်စားစရာပုံစံမျိုးတွေမဟုတ်ကြတော့ဘူးတဲ့မဆုမြတ်မွန်ရဲ
့။ UK ထုတ် The Guardian သတင်းစာကြီးရဲ့စောင်းမတဲ့မှာလဲ1980 1990ပြည့်နှစ်တွေတော့က malware computer virus program တွေကဒေါ်လာသန်းထောင်နဲ့ချီဆုံးရှုံးအောင်ကိုကွန်ပျူတာပေါင်းများစွာကိုဒုက္ခပေးခဲ့ပေမဲ့ဖန်တီးမှုအစွမ်းတွေကိုမြင်ရတယ်လို့ရေးထားတယ်ရှင်။ရုပ်တရက် screen ပေါ်မှာပုံတွေအရုပ်တွေစာတွေဂိမ်းတွေပေါ်လာအောင်သူတို့ကလုပ်ပြီးတော့သူတို့ရဲ့လက်စွမ်းကိုသိအောင်လုပ်ကြတာမျိုးပါတဲ့
အန်ဒီယံမရှိနိုင်တော့အောင်အခုလှုပ်ထားလိုက်လို့သာ Melbourne Museum online ပြလိုက်မှာပြထားတဲ့ virus တွေက safe ပူစရာမရှိပေမဲ့ရှင်တော့ကတော့ဘလောက်တောင်ပြဿနာပေးခဲ့တယ်ဆိုတာအခုပြန်ပြီးလေ့လာနိုင်မှာကစိတ်ဝင်စားစရာပဲဗျ
။ဘယ် malware virus program ကဘလိုမျိုးဒုက္ခပေးခဲ့တယ်လဲဆိုတာကိုသိချင်ရင်တော့ archive.org ရဲ့ malware museum online ပြလိုက်မှာ virus program တစ်ခုချင်းစီကို click လုပ်ကြည့်ပြီးတော့အသေးစိတ်လေ့လာနိုင်ကြမှာဖြစ်ပါရဲ့ရှင်။